Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2023ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနှက်ဆင်ရမယ့်သတင်းတွေထဲမှာတော့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထပ်ဖော်ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထရီညီလာခံမှာတိုက်တွန်းလိုက်ပါတယ်။ဝန်ကြီး25ရာခိုင်နှုန်းပြန်လွှဲခိုင်းတဲ့စစ်ကောင်စီရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒီနေ့ဘန်ကောက်မှာဆန္ဒပြပါတယ်။စတဲ့မြန်မာနဲ့နိုင်ငံတကာကထူးခြားတဲ့သတင်းတွေကိုမန့်ရင်နိုင်တဲ့အတူပြောပြပေးသွားမှာပါ
။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်တန်မတ်ကြီးဦးကျော်မိုးထွန်းကိုတရားဝင်တက်မှတ်ဆုံးဖြတ်ပေးဖို့ဘာကြောင့်အရေးကြီးနေပါသလဲ။
အဲ့လိုအတိအမှတ်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်နောက်ထပ်ဟိုအခြားနှစ်စဉ်ကျွန်တော်တို့ဒီ Chronicle Committee မှာကြုံတွေ့ရမယ့်ကိစ္စတွေမှာကြုံတွေ့ရပဲလေကျွန်တော်တို့ဒီတရားဝင်ကျွန်တော်တို့ပြည်သူ့ဘက်တော်သားတာမကြီးဦးကျော်မိုးတော်တရားဝင်ဖြစ်တယ်ဆိုတာကိုကျွန်တော်ကလူချင်းနေ
နယူးယောက်မြန်မာ community ခေါင်းဆောင်ကိုနေတင်မြင့်ပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကုလသမဂ္ဂမှဘင်္ဂလားဒေ့ရှ်သမ္မတကရိုဟင်ဂျာအရေးတင်ပြသွားတဲ့ပေါ်တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
မြန်မာရေးပြည်ရှင်မှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထပ်ဖို့ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ
် On Myanmar implementation of the 5 point of consensus remains the main
မြန်မာနိုင်ငံနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထပ်ဖို့နိုင်ရာအဓိကမူဖြစ်ရှိနေဆဲဖြစ်ပါတယ်ဆီယန်နာဝင်တွေဒါကိုအကောင့်ထပ်ဖို့လည်းတိုက်တွန်းပါတယ်မြန်မာပြည်သူတွေကိုပြစ်ပယ်မထားဖို့လည်းအာဆီယံကအတုံခွန်ဆိုင်ကြိုးပမ်းသွားမှာဖြစ်ပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကမနေ့တုန်းကကုလသမဂ္ဂထွေထွေညီလာခံမင်ခွန်းမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ17ရက်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကင်ပြည်ပကတိကြီးထွားလာတာကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးအာဆီယံသင်းကဘုံသဘောတူညီချက်၅ရပ်ချမှတ်ပြီးမယ်လက်တွေ့မှာအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာကြောင့်အသင်းဝင်နိုင်ငံတချို့ပြည်နိုင်ငံတကာအတန်းဝန်းကြီးစိတ်ပြက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီပါရောက်မြန်မာအလုတ်သမားတွေရဲ့လစာတွေကအနည်းဆုံး25ရာခိုင်နှုန်းကိုမိသားစုထံပြန်ပို့ရမယ့်အစီအစဉ်ကိုဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဝင်ငွေ၄ပုံတစ်ပုံကိုတရားဝင်ငွေလဲစနစ်နဲ့ပြန်ပို့ဖို့စစ်ကောင်စီကစီစဉ်နေတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းရောက်မြန်မာအလုတ်သမားတွေနဲ့အလုတ်သမားရေးလှုပ်ရှားသူတချို့ကုလသမဂ္ဂရုံးအပြင်ဘက်မှာဆန္ဒပြခဲ့ကြတာပါ။ဒီပါမှာအလုတ်လှုပ်ကြတဲ့မြန်မာနိုင်ငံသားတွေလစာရဲ့25ရာခိုင်နှုန်းတရားဝင်ပြန်ပို့ရမယ့်အစီအစဉ်နဲ့ပတ်သက်လို့ညှိနှိုင်းနေကြောင်းအလုတ်သမားရေးဌာနအမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းကပြီးခဲ့တဲ့လတည်းမှာVOA ကိုပြောထားတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလတည်းအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေကြောင့်စီးပွားရေးနဲ့ဗန္ဓာရေးပြဿနာတွေပေါ်ပေါက်နေချိန်မှာပဲစစ်ကောင်စီကပြည်ပရောက်မြန်မာရီထံကငွေပြန်ပို့တဲ့အစီအစဉ်မှာအပြောင်းလဲလုပ်ဖို့ခြေလှမ်းပြင်လာတာဖြစ်ပါတယ
်ယူကရိန်းနိုင်ငံကဝင်ထွက်လုပ်တဲ့သင်္ဘောတွေကိုတိုက်ခိုက်မယ်လို့ရုရှားကချင်းချောက်ထားတဲ့ကြားမှာပဲယူကရိန်းနိုင်ငံထွက်ဂျုံတွေတင်ဆောင်လာတဲ့သင်္ဘောနောက်ထပ်တစ်စင်းတူရကီနိုင်ငံကိုဒီနေ့တင်းနှင်းနေနေမှာပဲရောက်သွားပါတယ်။ဂျုံတန်ကြီး 18,600 တင်ဆောင်လာတဲ့ပလောင်းနိုင်ငံမှာပုံတင်သင်္ဘောအီဂျစ်နိုင်ငံကိုဆက်သွားမှာပါ။ကောက်နံတင်ပို့မှုသဘောတူညီချက်ကနေရုရှားနောက်ထပ်သွားပြီးနောက်ပိုင်းတိုက်ခတ်ခံရမယ့်အန္တရာယ်ကြောင့်ယူကရိန်းသင်္ဘောတွေဟာရေလမ်းကြောင်းတစ်ခုရှာဖွေနေပြီးအခုခါမြောက်အတ္လန္တိတ်စာချုပ်ဘွဲ့ NATO ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘူလ်ဂေးရီးယားနဲ့ရူမေးနီးယားနိုင်ငံကထိန်းချုပ်ထားတဲ့ရေကြောင်းကနေစမ်းသပ်ဖြတ်တန်းနေပါတယ်။ဗြိတိန်ကဝေးဝန်ကြီးဌာနရဲ့နေ့စဉ်ထောင်လိုင်းအစီရင်ခံစာဒီနေ့ထုတ်ပြန်ရမှာတော့ရုရှားတံကဓာတ်ဆီနဲ့ဒီဇယ်ဝယ်ယူတင်သွင်းနေတဲ့တိုင်းပြည်တွေမှာပြည်ရင်းလောင်စာဆီရှားပါမှုနဲ့ကြုံရဖို့အလားအလာများနေတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383နဲ့6383လိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တနည်းမှာလိုင်းလမီတာ190 kHz 1509နဲ့ပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တိုင်းဘက်ကနောက်ဘက်ကဒေသကဒုက္ခသည်စကန်တခုကိုအစ္စရေးရဲ့ဒီနေ့စီးနင်းမှုတွင်ဟာမတ်စစ်သူကြောင့်ဖြစ်ဝင်တက်ခိုက်ရေးသမားတူပါဝင်နှူးဦးတည်ဆုံးသွားတဲ့ကြောင်းအရေးပေါ်ဝန်ထမ်းတွေနဲ့ဟာမတ်စစ်ဖွဲ့ကပြောပါတယ်ဒုက္ခရံမျိုးအနီးကနော်ရှမ်ဒုက္ခသည်စကန်ကိုဒီနေ့စောပိုင်းဝင်ရောက်စီးနင်းရာကပါလက်စတိုင်းတက်ခိုက်ရေးသမားတွေနဲ့တနာရီလောက်အပြန်အလှန်ဖြစ်ခတ်မှုဖြစ်ခဲ့တယ်လို့လည်းကိုရန်တွေ့သူတွေကပြောပါတယ်အစ္စရေးစစ်တပ်ကတော့အကြမ်းဖက်ဝါဒတပ်ဖြည့်ရေးအတွက်စီးနင်းခဲ့တာဖြစ်ပြီးကွန်ပျူတာတွေလူညင်းကင်မရာတွေတပ်ဆင်ထားတဲ့စစ်စင်ရေးရုံးကိုရှင်းလင်းနိုင်ခဲ့တယ်လို့ဖောက်ခွဲပစ္စည်းနဲ့ဘုံလုံးရံမှာအသုံးပြုတဲ့ပစ္စည်းအများပြားကိုတိုက်စီရမယ့်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
Pacific ကျွန်းနိုင်ငံတွေနဲ့ထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာတာကိုတံပြန်ဖို့ရည်ရွယ်ချက်နဲ့အခုလို Pacific ကျွန်းနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေး American ဘက်ကတိုးမြှင့်တိစောက်လာတာပါ Pacific ကျွန်းစု Foreign အဖွဲ့ဝင်18နိုင်ငံခေါင်းဆောင်တွေနဲ့ဒုတိယအကြိမ်မြောက်ထိပ်သီးစည်းဝေးကို Washington DC မှာမနေ့ပြန်ကစပြီး2ရက်ကြာကျင်းပမှာပါ Pacific ဒေသတွင် American ရဲ့ပုံမှုခိုင်မာတဲ့ရည်တည်ချက်ကိုအစည်းအဝေးမှာသမ္မတ Biden ကကြေညာဖို့ရှိကြောင်း American အစိုးရအရာရှိတချို့ကပြောကြားခဲ့ပါတယ်ရှင
်။တောင်တရုတ်ပင်လယ်ပြင်ကပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းဆောင်တပ်ဖွဲ့တွေကရေပေါ်အတားအဆီးတွေချထားတဲ့ကြောင်း၅ပန်းခွက်တည်တဲ့ဖိလစ်ပိုင်သင်္ဘောတွေဝင်မရပဲဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံကဒီနေ့ပဲပြစ်တင်ဝေဖန်လိုက်ပါတယ်စကရာဘိုရိုရှိုးကျွန်းနဲ့အနီးတစ်ဝိုက်တရုတ်နိုင်ငံကရေပေါ်တားဆီးတွေချထားတဲ့ပေါ်ဖိလစ်ပိုင်ကမ်းဆောင်တပ်ဖွဲ့နဲ့ရေလုံငန်းဌာနတို့ကအပြင်းထန်ရှုတ်ချကြောင်းကမ်းဆောင်တပ်ဖွဲ့ပြောခွင့်ရက X လူမှုကွန်ရက်မှာပြောဆိုလိုက်တာပါအတားဆီးတွေကြောင့်ဖိလစ်ပိုင်၅ပန်းသမားတွေစားဝတ်နေရေးအခက်ကြုံရတယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကတရုတ်တန်ယုံကတော့တတလုံးဒီကိစ္စနဲ့ပတ်တယ်လို့မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။တောက်တရုတ်ပင်လယ်ပြင်90ရာခိုင်နှုန်းလောက်ကိုတရုတ်ကပိုင်ဆိုင်ကြောင်းကြီးညာထားပြီးဒီထဲမှာဗီယက်နမ်မလေးရှားဘရူနိုင်းအင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတွေကကမ်းလွန်စီးပွားရေးဇုံနယ်မြေတွေလည်းပါဝင်နေတာကြောင့်အငင်းပွားမှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
The new နေညာချမ် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။သတင်းအစီအစဉ်ကိုတော့ကိုအောင်လင်းဦးနဲ့တူပြောပြသွားတာပါ။အခုတော့ Rohingya အရေးတင်ပြမှာပါရှင်။ Bangladesh မှာခိုးလုံနေထိုင်တဲ့တိမ့်ချီတဲ့ Rohingya ဒုက္ခသည်အရေးနိုင်ငံတကာကဝိုင်းဝန်းကူညီဖြေရှင်းပေးကြပါလို့ Bangladesh နိုင်ငံသမ္မတကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီ Rohingya တွေရဲ့သဘောထားကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးနိုင်ငံတကာကဝိုင်းပြီးတော့ကူညီပံ့ပိုးဖြေရှင်းပေးကြပါလို့ဒီစက်တင်ဘာလထဲမှာပဲအာဆီယံထိပ်သီးအစည်းအဝေးမှာရောဘင်္ဂလားဒေ့ရှ်လာချန်နီအဖွဲ့ခုနှစ်ကြိမ်မြောက်မိတ်ဖက်အစည်းအဝေးမှာပါနိုင်ငံတကာကိုအကူအညီတောင်းခံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်သမ္မတမိုဟာမက်ရှာဟာဘူဒန်ကတိုက်တွန်းပြောဆိုသွားခဲ့ပါတယ်
။ Further delay to commence safe voluntary and sustainable repatriation and shortage of humanitarian support
သူပြောသွားတာကတော့ရိုဟင်ဂျာဒုက္ခသည်တသန်းနဲ့နှစ်သိန်းကိုလူသားချင်းစာနာမှုအရာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာကလက်ခံခိုလုံခွင့်ပေးခဲ့တာပါဒီရိုဟင်ဂျာဒုက္ခသည်တွေရဲ့အကြက်တဲကိုဘင်္ဂလားဒေ့ရှ်ကခါးစီးပြီးတော့ရင်ဆိုင်ခဲ့ရတာ9နှစ်ကြာလာခဲ့ပေမဲ့အခုချိန်ထိဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းနိုင်တဲ့အခြေအနေကိုမတွေ့ရသေးသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလှုပ်ပေးနိုင်သလောက်အတိုင်းအတာအကန့်အသတ်ကိုကြော်လာပါတော့မယ်မြန်မာနိုင်ငံကနေစခဲ့တဲ့ပြဿနာဖြစ်တာမျိုးရေရှည်ပြေလည်အောင်အဖြေရှာဖို့နဲ့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးကြပါဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သမ္မတမိုဟာမက်ရှာဟာဘူဒင်ကဂျကာတာမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတဘက်ကနိုင်ငံတကာအပေါ်မှာရိုဟင်ဂျာအရေးဝိုင်းပြီးတော့ကူညီအဖြေရှာပေးဖို့အကူအညီတောင်းခံတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကြိုဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကလည်းအခုလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတရဲ့နိုင်ငံတကာရိုဟင်ဂျာအရေးဝိုင်းပြီးတော့ကူညီပေးကြပါဆိုပြီးအကူအညီတောင်းတဲ့အပေါ်မှာသူ့သဘောထားအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ် သမတရဲ့ဟိုတုံးစုချေတွေကိုတော့ကျွန်တော်တို့ဟိုတော်တော်များများကိုကျွန်တော်တို့ရှူဆူလက်ခံပါတယ်ပြီးတော့ရှေ့ကျူးလည်းအထူးတင်ရှိပါတယ်ဟိုအဓိကကဘင်္ဂလားဒေ့ရှ်သမတကြီးကဟိုဒူဟင်ဂျာတွေဘေကင်းစွာကိုတပေါ်နဲ့ကိုနေရေးပြင်ရေးနဲ့စာနာမှုဆိုင်ရာအခွင့်အရေးတွေအလွန်အလောက်မရရှိတဲ့အခြေတွေကဒေတာတစ်ခုလုံးအတွက်အန္တရာယ်ဖြစ်စေနိုင်ပါတယ်ဒီအရေးကြီးတဲ့ကိစ္စကိုနိုင်ငံတကာတန်ဝိုင်းကအရေးတကြီးဆုံးရွေးတွေ့ကြဖို့ဟိုတွန်းဆူလူတွေဆိုတဲ့ဟိုသမတရဲ့ဟိုတွန်းဆူရှေ့တွေအပါဝင်ဟိုမြန်မာနိုင်ငံတွင်းကဟိုစခဲ့တဲ့ဒီပြဿနာတွေရေရှည်အပြေရှားနိုင်ဖို့နိုင်ငံတကာတန်ဝိုင်းကဝိုင်းဝန်းလှုပ်ဆောင်ပေးကြပါလို့တွန်းဆူတာတာတွေကိုလည်းကျွန်တော်တို့ရှူဆူပါတယ်ပြီးတော့နိုင်ငံတော်သမတရဲ့ဟိုပြုစုချက်တဲ့မှာဟိုကျွန်တော်တို့ဟိုခြေကျုတင်တဲ့ဟာကတော့ဟိုအတင်းအဆက်နဲ့ရေရွှေပြောင်းခံရတဲ့ဒုက္ခတဲ့တပန်းနှစ်သိန်းကိုလူသားချင်းစာနာမွေးရဝန်ကြီးချုပ်ရှက်ခစင်နာဆိုရကလက်ကန်ကိုလွန်ကင်းပေးတာတဲ့အချောင်းနဲ့ဒီအကျက်တဲ့ရင်ဆိုင်ခဲ့ရတာကနနီဟိုရှာလာခဲ့ပေမဲ့ဒုက္ခတဲ့ရေပြည့်ရှင်းနိုင်တဲ့အချမ်းတွေကိုသူမတွေ့ရသေးတဲ့အချောင်းအဲဒါတို့အတွက်တော့ကျွန်တော်တို့ရဲ့ဒီလိုမျိုးဟိုဘင်္ဂလားဒေ့ရှ်ဆိုရကကျွန်တော်ကိုကိုလွန်ကင်းပေးတာတဲ့ဟာကိုလည်းသူတဲသွင်းပြောတာတဲ့ပေါ်ကျွန်တော်တို့ကရှေ့ကျူးတင်ပါတယ်နိုင်ငံတော်သမတကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သမတကြီးကို
ဘာလူခါလေးဒုက္ခတဲ့အမှတ်ကိုကဥကြောမြင်ကသူ့ရဲ့သဘောထားကိုပြောပြပါတယ်
။ကိုစက်တင်ဘာ9ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်၌ချင်ပါခဲ့ကြတဲ့အချက်ဆောင်အရှားနိုင်ငံများအပြင်အာဆီယံတိတ်တီအင်လကန်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတမိုဟာမက်ဆိုက်ဖီဒင်ကာရွန်ဂျာဒုက္ခဇေမြား၏အကြက်တဲများကိုနိုင်ငံတကာကဖာဝင်ခွင့်ကြီးခံဖို့ဖေရှင်းပေးကြပါလို့ကောင်းဆုံမောအပေါ်ကျွန်တော်တို့ရွန်ဂျာဒုက္ခဇေမြားအနေဖြင့်အာရဝန္တာကျိုးစိုးထောက်ခံပါကြောင်းချော်ကြားလိုပါတယ်ခင်ဗျာအင်္ဂလာဒေ့ရှ်သမ္မတကြီးရဲ့ထင်ပြချက်တွေဟာတကယ်ပကတိအကျဉ်းနေမင်းကိုထင်ပြခဲ့တာတွေ့မြင်ရပါတယ်ဘင်္ဂလားဒေ့ရှ်မှာကိုလိုနေထိုင်ကြတဲ့ရူညာညာကနေရဲပြည်ရဲမှာမင်းမင်းစန္ဒာလျောက်ဂုံတိတ်ကရှိရှိဘေကင်းလုံချုံစွာရေရှည်တည်တန်းခံရတဲ့နေထိုင်မှုဘဝရဲ့အမတ်တန်ရှာရရည်နဲ့ဒုတိယချက်မှာတော့ဒုက္ခသစ္စာခံမှာစန္ဒရိကျန်နဲ့အခက်ကြုံနေရတဲ့စေတနာများကိုခွန်ရည်ဖင်းဖို့ဖြည့်ရှင်းပေးကြဖို့နိုင်ငံတကာကိုအတိအကျထုံးဆို့တွားခဲ့တာကိုတွေ့ခဲ့ရပါတယ်တင်ပြခဲ့တာထွင်ပြီးရပါတယ်။ဒီကိစ္စအပေါ်မှာကျွန်တော်တို့ရူညာဒုက္ခစေညအနေနဲ့ချိုးဆိုတော့ခံရတယ
်။အခုလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတရဲ့ပြောဆိုချက်အပေါ်မှာရူညာဒုက္ခတဲ့ဒီဘက်ကလည်းစိုးရိမ်မှုတွေရှိပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ကအခုလိုမျိုးဆက်ပြီးတော့ပြောပြပါတယ်
။ဟောပြီးတော့ကျွန်တော်တို့စိုးရိမ်နေတဲ့အခြေတစ်ချက်လေးရှိပါတယ်။တို့တို့ကဟိုစိုးရိမ်နေတဲ့အခြေကပါလဲဆိုရင်ဟိုသမ္မတရဲ့ဟိုတောင်းဆိုရှဲတဲ့မှာအဲပြောဆိုရှဲတဲ့မှာဟိုဘင်္ဂလားဒေ့ရှ်ဘက်ကဘောနော်ဟိုဘင်္ဂလားဒေ့ရှ်ဘက်ကဟိုစွန်ရဲနိုင်တဲ့အတန်းအတာအခင်းအသေးကိုရှော်လာတော့မှပြစ်တဲ့အချောင်းဆိုပြီးတော့ဟိုပြောထားတဲ့ဟာကတော့ဒါကတော့ကျွန်တော်တို့နည်းနည်းစိုးရင်တာဘောနော်ဟိုဘင်္ဂလားဒေ့ရှ်ကဒါကျွန်တော်တို့နားလေတာကဟိုဘင်္ဂလားဒေ့ရှ်ကဘောနော်နာနေဆက်ပြီးတော့သူမထိုင်နိုင်ဘူးဘောအဲ့လိုတဘောရောက်တဲ့ရောက်တယ်လို့ကျွန်တော်တို့ကအဲ့လိုပဲခင်ယူပါတယ်ဒါကြောင့်မလို့အမေဆိုရင်လည်းဟိုဘင်္ဂလားဒေ့ရှ်ဘက်ကလည်းကိုဆိုရင်ရှောင်းနီးကြော်သွားတဲ့ခါလာပြတော်ပြီးနိုင်ငံတကာကလည်းပူပေါင်းပြီးတော့တည်ရမှုရှိတဲ့ဟိုအပြေကိုရှာလိမ့်မယ်ဟူအမေဆိုသူတို့မှပြောတင်တဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူဟင်ကြတွေ့ဆိုရင်တော့ဒီအချက်ကိုတော့ကျွန်တော်စိုးရိမ်နေပါတယ်
ကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျာကာတာအာဆီယံရဲ့ထိပ်သီးအစည်းအဝေးမှာတော့ဒေတာရင်းကပြဿနာတွေနဲ့အတူအဓိကကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူခွင့်ရေးနဲ့ဒီမိုကရေစီရေးစီရေးပြိပခပြဿနာတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုနိုင်ငံတကာကောင်းဆောင်နေဘက်ကအလေးထားပြီးတော့ထည့်သွင်းပြောဆိုခဲ့ကြပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်ရှ်ကလည်းရခိုင်ပြည်နယ်ရင်းကအခြေအနေတွေနဲ့ဒုက္ခသည်တွေရဲ့အကျပ်တွေကိုစိုးရိမ်ကြောင်းပြောဆိုသွားပါတယ်။ဒီတော့တွင်မှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်3000ကိုနှစ်မကုန်ခင်မှာမြန်မာနိုင်ငံဘက်ကပြန်ပြီးတော့လက်ခံမှုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းမှာရေးသားဖော်ပြပါဗါတယ်။ နေရပြန်ပို့တဲ့အခါမှာတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားဆန္ဒတွေကိုအလေးထားကြဖို့နဲ့သူတို့ရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးကိုအတိမတ်ပြုပြီးလုံခြုံရေးကိုအာမခံနိုင်တဲ့အခြေအနေမျိုးဖန်တီးပေးဖို့ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကုလသမဂ္ဂ Credentials Committee ကနေမြန်မာနိုင်ငံကိုယ်စားလှယ်ကိစ္စဆုံးဖြတ်ဖို့ရွှေဆိုင်လာခဲ့တာဟာဒီနှစ်ပါဆိုရင်၃နှစ်ပြည့်လာပြီဖြစ်တဲ့အတွက်အရင်နှစ်တွေအတိုင်းဒီနှစ်မှရောဆက်ပြီးရွှေဆိုင်မလားကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုတရားဝင်သတ်မှတ်ရေး Credentials Committee ဘက်ကဆုံးဖြတ်ဖို့အချိန်တန်နေပြီလို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကဘာကြောင့်တောင်းဆိုနေကြသလဲနယူးယောက်မြို့ကမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရပ်တည်နေတဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလေ NYBC New York မြန်မာ community ခေါင်းဆောင်ကိုနေတင်မြင့်ကိုဒီတစ်ပတ် Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်ကိုနေတင်မြင့်ပထမဆုံးမေးချင်တာကအခုနယူးယောက်ဒီကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့ဒီနှစ်ဒီကုလသမဂ္ဂအထွေထွေညီလာခံပေါ့နော်အဲ့ဒီခုနောက်ဆုံးအခြေအနေရဆိုလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုရွေးချယ်မဲ့ဒီအခြေအနေကအခုလက်ရှိမှာဘာတွေတည်ထားလဲရှင
်ကျွန်တော်တို့ပေါ့လေဒီ88ကျင်းတော့ညီလာခံကိုစက်တင်ဘာလ9ရက်နေ့မှာပေါ့လေစတင်ဖွင့်လှစ်လိုက်တယ်ဖွင့်လှစ်လိုက်ပြီးတော့88ကျင်းတော့ညီလာခံကနေ88ကျင်းတော့ဥစ္စာကိုတွဲပေးရတွဲပေးတဲ့အချိန်မှာပဲ President ဖြစ်ကိုရွေးချယ်တယ်ရွေးချယ်တဲ့အချိန်မှာပဲ President ဖြစ်ကကျွန်တော် Credential Committee ကိုနိုင်ငံကိုသူကိုယ်တိုင်ဖွဲ့ပေးလိုက်တယ်ပေါ့အဲ့ဒီ process ကတော့အခုကျွန်တော်တို့ပေါ့ဒီတိုင်းကျွန်တော်တို့ပေါ့ဓာတ်နဲ့ချီသွားရမယ်တဘောတော့ရှိတယ်ပေါ့အဲ့ဒီတဘောရှိတဲ့အတွက်ကျွန်တော်တို့ကဒီ Credential Committee ကဘယ်လိုဆုံးပြတ်မလဲသူတို့ဆုံးပြတ်မဲ့ပုံမှာလည်းကျွန်တော်တို့ကအရန်ကိုနားဆွင့်တယ်လို့တစ်ခန့်အနေနဲ့လည်းကျွန်တော်တို့ကဒီ Credential Committee ကိုနိုင်ငံပေါ့နော်ကိုနိုင်ငံကိုကျွန်တော်တို့က reach out လုပ်ဖို့လိုအပ်တယ်ဘာကြောင့်လဲဆိုတော့သူတို့ကကျွန်တော်တို့နိုင်ငံအခြေအနေပကတိအခြေအနေတွေ information တွေ current information တွေပြည့်ကျင်မှတည်တယ်အဲ့တော့ကျွန်တော် reach out လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုလည်းကျွန်တော်တို့reach out လုပ်ဖို့လိုအပ်တယ်ဒါမှလည်းသူတို့ပမှန်တကန်သုံးသပ်နိုင်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့ဘသူကိုတရားဝင်ဆက်လက်ထားရှိနိုင်မလဲဆိုအောင်သူတို့ပမှန်တကန်ဆုံးဖြတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါဆိုရင်ဒီအခုကုလသမဂ္ဂအထွေထွေညီလာခံကရွေးချယ်ထားတဲ့ Credential Committee ကဒီမြမအရေးမှာဟိုကိုစားပြုမဲ့သူဘယ်သူလဲဆိုတာကိုသူတို့မဆုံးဖြတ်ရသေးဘူးပေါ့နော
်โอเคမဆုံးဖြတ်သေးပါဘူးကျွန်တော်အခုနောက်ဆုံးအချိန်ထိပေါ့သူတို့ကိုယ်နိုင်ငံတွေးဆောင်တာကိုကျွန်တော်မကြားသေးပါဘူးမကြားသေးတဲ့အတွက်တို့တွေးဆောင်ပြီးသွားမှာပဲတို့ဒါကိုဆုံးဖြတ်နိုင်မယ်လို့ထင်ပါတယ
်โอเคအဲ့တော့ဒီနေ့အတွက်ကုလသမဂ္ဂအထွေထွေညီလာခံကရွေးချယ်လိုက်တဲ့ Credential Committee မှာပါဝင်တဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲရှင
်โอเคကိုယ်နိုင်ငံကတော့လေအများစုကြည့်တာကကျွန်တော်တို့အမြဲတမ်းသုံးနိုင်ငံပေါ့လေအမေရိကန်ရဲ့တရုတ်ရဲ့ရုရှားရဲ့ပေါ့ကျန်တဲ့6နိုင်ငံအတက်ကတော့အင်ဒိုရာပါတယ်ဂရီနီဒါပါတယ်နောက်ပြီးတော့နိုင်ဂျီးရီးယားပါတယ်ဆော်လမွန်အိုင်လန်ပါတယ်ဆူရီနမ်နဲ့တိုဂိုတို့ဖြစ်တယ်ပေါ့အဲ့6နိုင်ငံနဲ့ဒီအမြဲတမ်းသုံးနိုင်ငံကိုယ်နိုင်ငံကဒါကိုဆုံးဖြတ်မှာဖြစ်ပါတယ်
ဒီ credential committee ထဲမှာအမြဲတမ်းအဖွဲ့ဝင်၃နိုင်ငံထဲမှာဒီ American တရုတ် Russia ဆိုတော့တရုတ်နဲ့ Russia ကအခုဟိုမြန်မာစစ်ကောင်စီနဲ့အတော်လေးနှီးဆက်တဲ့အပိုင်းမှာပေါ့နော်တရုတ်ဆိုလို့ရှိရင်သူတို့အရင်အထက်ဆာလို့ရှိရင်အခုဆိုရင်ဒီနှစ်နိုင်ငံဆက်ဆံရေးကိစ္စတွေပေါ့နော်ဟိုမြန်မာနိုင်ငံမှာဒီ online ရာဇဝတ်မှုတွေကိုနှိမ်နင်းတဲ့အပိုင်းမှာဆိုရင်လည်းစစ်ကောင်စီကတရုတ်ဆိုရကိုခွင့်ပြုပြီးတော့ဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေဝင်ပြီးတော့ဖမ်းဆီးတာမျိုးပေါ့နော်ဆိုတော့ဒီလိုနှစ်နိုင်ငံဆက်ဆံရေးကတော်တော်လေးကိုနှီးကပ်လာတယ်နှီးဆက်လာတယ်တစ်ဖက်မှာလည်းဒီတရုတ်ကသူတို့ရဲ့ဒီ Belt and Road ဒီပိုလန်မှာစီမံကိန်းကိုလည်းမြန်မာနိုင်ငံထဲမှာဆက်ပြီးအကောင့်ထဲပို့ခြင်းတဲ့အနေအထားတွေရှိတဲ့အခါကျတော့ဒီနှစ်ဒီမြန်မာနိုင်ငံကိုစားပြုမဲ့ကိစ္စမှာတရုတ်ကသဘောထားပြောင်းလဲလာနိုင်တာရှင
်တရုတ်ကဒီနှစ်တော်တဲ့မှာတော့သူကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိပါတယ်ခုနပိုလန်မှာစီမံကိန်းတို့ကိစ္စတော့တော့အခြားကဏ္ဍတွေရောပေါ့လေသူရင်းနှီးမြှုပ်နှံထားတဲ့ကိစ္စတွေမှာတော့အရန်အကျိုးမျက်ရှိပါဒါပေမဲ့လည်းသူကဒီ credential committee မှာသူကပေါ့ခုနလိုပေါ့ကန့်ကွက်မယ်သူကကြက်ကြက်ရက်လုပ်မယ်ပေါ့လေအဲ့လိုပုံစံလုပ်မယ်ဆိုသူရဲ့ ဆွန်စားဆွန်လွတ်မှုကတော်တော်ကြီးမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့သူထိုက်တိုက်တွေ့နေအမေရိကန်နိုင်ငံနဲ့ဆိုပြီးအခုကာလမှာတော်တော်ကြီးဘုရားပေါ့အကြက်တဲတွေဖြစ်နေတယ်တော်တော်ကြီးသူတို့ထိုက်တိုက်ရင်ဆိုင်မှုရှိနေတယ်ဟိုပေါ့ကျွန်တော်တို့အမေရိကန်နိုင်ငံတဲကိုဝင်ရောက်လာတယ်မိုးပြန်ပူပြောင်းကြီးပေါ့မိုးပြန်ပူပေါင်းကြီးကိစ္စကျူးကျော်ဝင်ရောက်လာတဲ့ဆဲရခဲရဆပြီးတော့နောက်ပိုင်းမှာစေရတင်းမာမှုတွေဖြစ်လာတယ်ထိုင်ဝမ်ရေးကိစ္စမှာလည်းတင်းမာမှုဖြစ်တယ်လို့တောင်တရုတ်ပင်လည်းကိစ္စမှာတင်းမာမှုဖြစ်တယ်ဒါအပြင်အမေရိကန်နိုင်ငံနဲ့ဆက်ဆံတဲ့အခါမှာဆက်ဆံရေးရမချောမွေပဲတင်းမာတဲ့ဥစ္စာတွေဖြစ်လာပြီးတော့နောက်ဆုံးစီးပွားရေးအစသူတို့ပြန်လည်ဆက်ဆံနှိမ့်နှိုင်းမှုကိစ္စတွေစေရရသူတို့ပြန်လည်နှိမ့်နှိုင်းမှုကိစ္စတွေကိုအထူးတန်တဲ့မှာတွေထုတ်ပြီးတော့တွေးဆတာတွေဖြစ်တယ်အဲ့လိုဖြစ်တဲ့အခါမှာကျွန်တော်ပြောချင်တာ comparison လုပ်ကြည့်တဲ့အခါမှာအမေရိကန်နိုင်ငံနဲ့သူဆက်ဆံရေးပြေလည်ဖို့ပေါ့စစ်ရေးနိုင်ငံရေးပဋိပက္ခအားလုံးအဆင်ပြေဖို့စီးပွားရေးပေါ့လေအဆင်ပြေဖို့ကသူလှုပ်ဆောင်မလားတူတိမို့ဗမာနိုင်ငံအချို့အတွက်သူက risk ယူပြီးတော့သူလှုပ်ဆောင်မလားလို့တွက်ကြည့်မယ်ဆိုရင်သူကတော့ဒီခိန်ဒီချိန်ဒီကမှာတော့သူကအမေရိကန်နိုင်ငံကိုမျက်ကွယ်ပြုပြီးသူလှုပ်လိုက်မယ်လို့ကျွန်တော်မထင်ဘူးအဲ့အတွက်အနည်းဆုံးတော့ကျွန်တော်တို့ကကျွန်တော်တို့တတ်မှတ်ထားတာကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေကျွန်တော်တို့တတ်မှတ်ထားတာကတော့အချက်နှစ်ချက်ပဲတစ်ချက်ကတာမကြီးဥကြုံမုတ်ထုတ်ကိုတရားဝင်ခုလသမဂ္ဂအတိမတ်ပြုနံပါတ်၁ချက်ကကဲခုလသမဂ္ဂအဲ့လိုပေါ့အတိမတ်တရားဝင်မပြုနိုင်သေးတဲ့အချိန်ကာလမှာကျွန်တော်အရင်တိုင်းပဲရှိဘုံနေနဲ့ကြားနေတဲ့တာမကြီးဥကြုံမုတ်ထုတ်ကိုဆက်လက်ပြီးတော့ defer လုပ်ပြီးတော့ဆက်လက်ထားရှိဖို့ဆိုရဲအဲ့အချက်နှစ်ချက်ပေါ်မှာပဲကျွန်တော်တို့စူးစမ်းလုပ်ကြိုင်ပါတယ
်ခုလသမဂ္ဂမှာကအရင်နှစ်တရားအတိုင်းပဲမြန်မာနိုင်ငံနဲ့ပတ်သက်လို့ကိုယ်စားလှယ်ရွေးချယ်တဲ့ဆုံးဖြတ်ချက်ကိုမချဘဲဆက်ပြီးတော့ရွှေဆိုင်နေဆိုတဲ့အလားအလာကတခြားဥမာမြန်မာနိုင်ငံနဲ့အလားတူဖြစ်နေတဲ့ဟိုအာဖဂန်နစ္စတန်တို့ဒီကိုယ်စားလှယ်ရွေးချယ်ရေးမှာCredential Comedy ဘက်ကဘယ်လိုဆုံးဖြတ်နိုင်တဲ့အလားအလာရှိလဲရှင
်ကျွန်တော်တို့ဒီ Credential Comedy ရဲ့တမိုင်းကြောင့်ကြည့်လိုက်မယ်ဆိုရင်ဟိုတော့ vacancy ပေါ့လေ vacancy ထားတဲ့ဥစားနိုင်ငံရှိရဲ့နှစ်ဖက်နိုင်ငံလုံးကတင်တဲ့နောက်ခုလုံးကတင်တဲ့ဥစ္စာကိုပတ်လပ်ပြီးတော့ vacancy လုတ်တဲ့ဟိုဒါကျွန်တော်တမိုင်းလေးရှိခဲ့တယ်။ဒါပေမဲ့ဒီနေ့ဒီချိန်ဒီခါမှာစစ်ကြမ်းမဲ့အုပ်စုရဲ့မတရားဥပဒေမဲ့လုပ်ရက်ကြီးเนาะနောက်တစ်ခုကဟိုဒါပေါ့ဟိုလူသားချင်းမျိုးနွယ်စုဥစ္စာတွေနောက်တစ်ခုကပေါ့ဒီပေါ့ဒီစစ်ရာဇဝင်ချုပ်ပေါင်းမှုတဲ့ကိစ္စတွေကကမ္ဘာနိုင်ငံတည်တည်ရလဲတည်နေကြတယ်။အာဆီယံသူလည်းလကောင်းဥပပသူလည်းလကောင်းတို့ကမ္ဘာနိုင်ငံတတိယတည်နေတဲ့အချိန်ကာလမှာဒီ creature comedy ကလည်းဒါတည်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ
်စကောင်စီဘက်ကသူတို့ရဲ့ကိုယ်စားလှယ်ပေါ့နော်တာမတ်ကြီးနေရာမှာသူတို့အစားထိုးဖို့ဆိုရဲသူကိုကြတော့ဘသူကိုရွေးထားလဲအရင်နှစ်ကသူပဲလားဘသူလဲရှင
်ဒီနှစ်မှာတော့ဘုံမူကြီးအောင်သူရင်ကိုတော့သူတို့ရဲ့ဒီစစ်ချမ်းမဲ့အုပ်စုရဲ့ကိုယ်စားလှယ်ဖြစ်တင်ထားပါတယ
်ဒီစကောင်စီဘက်ကရောကုလသမဂ္ဂမှာသူတို့ဝင်ရောက်လှုပ်ရှားနေတဲ့ခြေနေပေါ့နော်ဥမာဆိုလို့ရှိရင်ဘာပြောပြောမြန်မာနိုင်ငံမှာကြတော့ဟိုစစ်ကောင်စီကဆက်ပြီးတော့ဟိုရှိနေတဲ့အခါကြတော့ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီစစ်ကောင်စီဘက်ကတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံရနေရှိတယ်။နောက်ဟိုတလောကပဲဒီဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့နေပြည်တော်မှာသွားပြီးတော့ဒီကုလသမဂ္ဂအေဂျင်စီဘက်ကအကြီးအကဲတွေတွေ့ဆုံတာလို့ပေါ့နော်လူသားချင်းစာနာမှုကိစ္စတွေတို့ပေါ့နော်ဆိုတော့အဲ့လိုအပိုင်းနေလဲရှိနေတဲ့ခါကျတော့ဟိုကုလသမဂ္ဂရဲ့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ရက်တီလှုပ်ရှားနေတဲ့အပိုင်းပေါ့နော်ဥမာဥတော်မိုးထုံးကိုပဲအတိမတ်ပြုဖို့လိုတဲ့အလားအလာတွေကဖြစ်လာနိုင်ပါမှာရှင
်ကျွန်တော်တို့ရဲ့ဒီပေါ့အမျိုးသားညီညွတ်ရေးအစိုးရဖက်ကနိုင်ငံခြားရေးဝန်ကြီးတွေပေါ့လေမူဖာအဖွဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်ထိတွေ့ဆက်ဆံမှုတွေလုပ်နေတာတွေရှိတယ်ကျွန်တော်နောက်တစ်ခုကကျွန်တော်တို့မြေပြင်ကရောင်းရလဲကျွန်တော်တို့နိုင်ငံတကာအနေထားရမှာလဲနိုင်ငံတကာမှာရှိရကျွန်တော်တို့ရဲ့အင်အားစုတော်လိုင်းအင်အားစုတွေရလဲတက်ဆိုင်ရအစိုးရတွေကိုအကြီးအကဲတွေကိုကျွန်တော်တို့ကထိတွေ့ဆက်ဆံပြီးတော့ကျွန်တော်ပံကန်တော့တရင်ချက်လက်ပြီးပေးပြီးတော့ကျွန်တော်တို့ဟိုပေါ်စူးစမ်းနေတာရှိပါတယ်ရှိတဲ့အတွက်သူတို့ဘက်ကလည်းသူတို့ကရက်တက်နေမှာမဟုတ်ပါဘူးနောက်ဆုံးပေါ့ဒီစစ်ကြမ်းမဲ့အုပ်စုရဲ့အကြီးအကဲဆိုရင်မကြသေးခင်ကဆိုတရုတ်နိုင်ငံကိုသွားခဲ့တယ်တရုတ်နိုင်ငံသွားခဲ့ပြီးတော့သူတို့ဆွေးနွေးခဲ့တာရှိတယ်အတကလည်းဒီမီဒီယာတွေမှာတက်လာတဲ့ခါမှာလည်းဘာလဲဆိုတော့ဒီ UNGA ကိုပူစားဟိုတော့ကိစ္စအတွက်သူအဓိကထားပြီးတော့တရုတ်နိုင်ငံကို approach လုပ်တယ်ပေါ့ချိတ်ကတ်တယ်သဘောရှိတယ်ပေါ့သူတို့ဘက်ကလည်းစူးစမ်းနေတာဒါပေမဲ့စူးစမ်းမှုကကျွန်တော်ထင်ပါတယ်ဒီချိန်ဒီကမှာအရာမရောက်နိုင်ဘူးထင်ပါတယ်သူတို့ရဲ့မတရားအကြမ်းဖက်ဥပဒေနဲ့လောက်ရက်တွေနော်ဟိုတော့နောက်တစ်ခုကလူခွင့်ချိုးပေါမှုတွေနော်လူမျိုးတုံးတပ်ပြတ်မှုတွေ ဆင်ရှားဆွေးမှုတွေပေါ့အဲ့တာတွေကိုပေါ့သူတို့စင်သေးကိုပေါ့စိတ်ပြေနဲ့ဖုံးလို့မရဘူးကမ္ဘာနိုင်ငံကြီးကြီးကအခုမီဒီယာဖြစ်မှာကျွန်တော်တို့အားလုံး IT ဖြစ်ကြီးမှာအားလုံးသိနေရတဲ့အတွက်သူတို့ရဲ့လှုပ်ဆောင်မှုကစူးစမ်းပေမဲ့လည်းအရာမရောက်နိုင်ဘူးလို့ကျွန်တော်ထင်ပြီးတော့ကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ရဲ့ဒီထိတွေ့ဆက်ဆံမှုတွေဟာပကတိအရှိချင်းတွေကိုကျွန်တော်တို့မြန်မာနိုင်ငံရဲ့အရှိချင်းတွေကိုထင်ရစေပြီးတော့ပေါ်ပြနေရတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးရောခရူဒန်ချယ်ကောမဒီကိုးနိုင်ငံကတော့နားလည်ပြီးတော့သူတို့မှန်မှန်ကန်ကန်ကျွန်တော်ဆုံးဖြတ်နိုင်တယ်လို့ကျွန်တော်အကျွေးမဲ့ယုံကြည်တယ်
။တမတ်ကြီးဦးကျော်မိုးထွန်းအနေနဲ့ကြတော့ဒီအခုကုလသမဂ္ဂအထွေထွေညီလာခံဒီဖွင့်ပွဲမှာအဖွင့်မိတ်ခေါ်အနေနဲ့ဟိုသူ့ကိုပြောကြဖို့လေဟိုစီရင်ထဲမှာပါတယ်ဒါပေမဲ့သူကိုယ်တိုင်ကဒီမိတ်ခေါ်ပြောကြမဲ့အစီအစဉ်ကိုသူကိုယ်တိုင်ကဟိုဖြတ်ခဲ့တယ်ပေါ့နော်။ဟိုသူကတကယ်တမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုကိုစားပြုထားတဲ့တမန်ကြီးတဦးအနေနဲ့ကုလသမဂ္ဂမှာရှိနေရတာ ਨੇ ပေါ့နော်။ဘာဖြစ်လို့ဒီလိုမိကုံးအထွေထွေညီလာခံလို့အရေးကြီးတဲ့ဒီကမ္ဘာကောင်းဆောင်တွေပါလာပြီးတော့ပြောကြတဲ့အချိန်မှာမပြောဖို့ပေါ့နော်။သူဘာလို့ဆုံးဖြတ်ခဲ့တယ်လို့မြင်လဲရှင
်။ကျွန်တော်ကလကာရဲ့နောက်ပဲမှာအများကြီးခင်နေတယ်ရှိတာပေါ့လေ။ရှိတဲ့ခါမှာကျွန်တော်တို့ဒီလိုလှုပ်ဆောင်တဲ့ခါမှာလည်းအဓိကအများတန်းသုံးနိုင်ငံကနာပေါ့အဓိကအရေးပါတဲ့ခန့်ကန်တာမှာပါတယ်ပေါ့ဂျန်နဲ့6နိုင်ငံကတော့အရန်ပေါ့လေအခရန်ချာကောမဒီ9နိုင်ငံမှာပေါ့အဲ့လိုလုပ်တဲ့ခါမှာဒီလိုကျွန်တော်တို့ဟိုပေါ့တစ်ခါတော့လဲအပေးယူလုပ်တဲ့သဘောကြီးရှိကောင်းရှိမယ်နောက်တစ်ပြီးတော့ကျွန်တော်ညှိနှိုင်းတဲ့တိုင်ပင်တဲ့ဥစ္စာကြီးရှိကောင်းရှိမယ်ရှိတဲ့ခါမှာကျွန်တော်အပေးယူသဘောဆန်ဆန်လုပ်ရတာရှိရဲ့နောက်တစ်ခုကပေါ့ဥတာပေါ့ဒီလိုတရားဝင်ပေါ့ဟိုကုလသမဂ္ဂကဟိုတိတိကျကျကြီးတရားဝင်အပြည့်အမှတ်ပြုတယ်လို့မလုပ်ခင်မှာအော်ဒါတွေကိုရှောင်ရှားတင်နေဆိုပြီးတော့နိုင်ငံကြီးတွေကပြောတဲ့ခါမှာအဲ့ဒီပုံမှာမူတည်ပြီးတော့တမတိဦးကျော်မိုးထွန်းကလည်းဟုတ်ပြီဒါဆိုရင်တော့ဟိုဗာဒါဟိုဒီကိုထွေထွေညီလာခံကြီးကအရေးကြီးပေမဲ့လည်းထွေညီလာခံမှာစကားပြောတာအရေးကြီးပေမဲ့လည်းတချို့ဥစ္စာတွေမှာဟိုအပြန်အလှန်နားလည်မှုပေးပြီးတော့အပေးယူလုပ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရအပိုင်းတွေရှိမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါဆိုလို့ရှိရင်အခုဒီCredential Committee ကနေပြီးမြန်မာနိုင်ငံကိုကိုစားပြုတဲ့ဒီကိုယ်စားလှယ်ကိုရွေးချယ်မဲ့ကိစ္စမှာတမ္မတ်ကြီးကိုပဲတရားဝင်ပေါ့နော်မြန်မာနိုင်ငံရဲ့ကိုစားပြုတဲ့ဒီကိုယ်စားလှယ်ဖြစ်ကိုကုလသမဂ္ဂကတရားဝင်ဆုံးဖြတ်မယ်ဆိုတဲ့လမ်းကြောင်းဟာဘာကြောင့်ပို့ပြီးတော့အရေးကြီးနေရလဲရှင
်ဒီနှစ်က3ချိန်တော့ရှိပါပြီတတိယချိန်တော့ဖြစ်တဲ့အတွက်တခုခုကိုလည်းသူတို့ဆုံးဖြတ်နိုင်တယ်ပေါ့ဆုံးဖြတ်နိုင်တဲ့ကိစ္စမှာတော့ခုနဟိုဘက်ဟိုဘက်ပေါင်းဆောင်ကဖက်ဖက်ကကကျွန်တော်ကြည့်လိုက်တဲ့အခါမှာနိုင်ငံတကာအခင်းအကျင်းနိုင်ငံတကာအနေထားရဆိုရင်ကျွန်တော်တို့ရဲ့ဒီဒီမိုစီဘက်တော်သားတွေကအားတာနေတယ်အားတာနေတဲ့အတွက်ပေါ့ကျွန်တော်တို့ကဒီအချက်နဲ့ချက်ပဲတောင်းဆိုချင်တယ်တစ်ချက်ကတကယ်လို့မှ3ချိန်မြောက်မှာပေါ့တတ်မှတ်ကြည့်ဥကြုံမတော်ခုလိုသမတ်ကရင်တရားဝင်အတိအမှန်ပြုပေးလိုက်ပါအဲ့လိုအတိအမှန်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်နောက်ထပ်ဟိုအခြားနှစ်စဉ်ကျွန်တော်တို့ဒီ credential committee မှာကြုံတွေ့ရမယ့်ကိစ္စတွေမကြုံတွေ့ရပဲလေကျွန်တော်တို့ဒီတရားဝင်ကျွန်တော်တို့ပြည်သူ့ဘက်တော်သားတမကြီးဦးကျော်မတော်တရားဝင်ဖြစ်တယ်ဆိုတော့ကျွန်တော်ကလူချင်းတယ်နံပါတ်1ချက်တကယ်လို့မရခဲ့ဘူးဆိုရင်တော့ဒီဘုံနေပဲကြားနေမယ်ပေါ့ဒါဆိုသူတို့လည်းဒီ credential committee ကလည်းမဆုံးဖြတ်နိုင်ဘူးသူတို့ဆုံးဖြတ်ချက်တွေရဲ့သူတို့မှာအချက်လက်တွေကတိတ်နေတယ်ဆိုရင်ကျွန်တော်တို့ဒီ club တမကအပေါ်ရပေါ့ဒီ far ပေါ့လေနောက်နှစ်ကိုရွှေ့ဆိုင်တဲ့တနစ်တာကာလမှာတမကြီးကိုပဲဆက်ထားလက်ပြီးတော့ဒီဖာလို့ပြီးနောက်နှစ်ကိုရွှေ့ဆိုင်လက်တဲ့ဥစ္စာပေါ့ဒါအနေဆုံးကျွန်တော်တို့အဲ့လိုဖြစ်စေချင်တယ
်ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်မှာပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုကြမှာပါပထမအဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါရှင်မြန်မာအရေးဖြည့်ရှင်းမယ်ဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေအနေသစ်နဲ့ကိုက်ညီတဲ့နီလန်းကိုရှာဖွေတော်လှန်ရေးအင်အားစုတွေကြားမှာလဲအခုထက်ပူးပေါင်းဆောင်ရွက်မှုအားကောင်းအောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလက်ရှိအကြက်တဲကနေစစ်ကောင်စီရုံးထွက်နိုင်မလားအတွေ့အကြုံပုံစံသစ်တူနဲ့ချင်းကပ်ရမယ်ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီဟာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကြက်တဲတွေကနေရုံးထွက်နိုင်မလားအခုလိုမေးခွန်းထုတ်တာကတော့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIB က2023ဩဂုတ်လ10ရက်နေ့မှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့ခေါင်းစဉ်ပဲဖြစ်ပါတယ် USIB ရဲ့အကြီးတန်းအကြံပေး Priscilla Clapp နဲ့ USIB နဲ့ Wilson Center တို့မှာအဲ့ပညာရှင်နဲ့ Global Fellow အဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းတို့ရေးသားတဲ့ဆောင်းပါးဖြစ်ပါတယ်မိကွန်းထုတ်မယ်ဆိုလဲထုတ်เสียပါပဲလက်တလောစီးရီးနိုင်ငံရေးစီးပွားရေးအခြေအနေအရရက်ကစစ်ကောင်စီအတွက်အတော်လေးဘေးကျနန်းကျအနေထားလို့ဆိုရမှာပါစီးရီးမှာလဲကာလကြာရှည်အထိုင်ချတက်ဆွဲထားခဲ့တဲ့ရှည်တန်းစစ်မျက်နှာကစခန်းကုန်းတွေတစ်ခုပြီးတစ်ခုကြာရှုံးနေတာတွေ့ရသလိုထိန်းချုပ်နယ်မြေတွေလည်းတဖြည်းဖြည်းချင်းလက်လွတ်ဆုံးကျုံနေပါတယ်တိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေအကြအဆုံးများနေသလိုတပ်ထိပ်ပိုင်းဗိုလ်ချုပ်တွေဒိုင်းမှုတွေစကခဓာတ်စခမှုတွေလည်းအပြောင်းရွှေ့အဖြုတ်ထုတ်တွေများလာနေတာတွေ့ရပါတယ်အနှစ်80ကျော်တက်တန်းရှိတဲ့အခိုင်အမာဆုံး institution ကြီးလို့သမုတ်ကျညွှန်းဆိုကြတဲ့မြန်မာစစ်တပ်ထဲမှာအလှုပ်ရမ်းများနေပြီးတည်ငြိမ်မှုအကင်းမဲ့ဆုံးအနေအထားမျိုးကိုရောက်နေပြီလို့အကဲခတ်တွေကဆိုကြပါတယ
်စစ်ကောင်စီဟာနိုင်ငံရေးမှာလည်းတရားဝင်မှုမရပါဘူးပြည်သူကရွေးကောက်တင်မြှောက်ထားတဲ့အရက်သားအစိုးရစီကခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလက်နက်အားကိုနဲ့အာဏာကိုမတရားလုယူခဲ့တာကိုပြည်သူလူထုကလုံးဝလက်မခံပါဘူးတိုင်းရင်းသားပြည်သူတွေရဲ့မကြုံစဘူးကြီးမားတဲ့စက်ကျင်ဒေါ်လာမှုကိုစစ်ကောင်စီရင်ဆိုင်နေရတာပါအလားတူပါပဲစစ်ကောင်စီဟာနိုင်ငံတကာမှာလည်းအတိအမှတ်ပြုခြင်းမခံရပါဘူးအာဆီယံထိပ်သီးအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေမှာတက်ရောက်ခွင့်မရသလိုကမ္ဘာကူလာတပ်ကမှလည်းခုချိန်ထိစစ်ကောင်စီကိုအကိုစားပြုတဲ့အတိအမှတ်ပြုတဲ့နေရာမရပါဘူးအမေရိကန်ပြည်ထောင်စုကဆိုရင်မြန်မာစစ်ကောင်စီကိုတန်တမန်အစ်စ်ရှော့ချဆက်ဆံတာတွေ့ရပါတယ်ရန်ကုန်တန်ယုံမှာအမေရိကန်ကတန်မန်ကြီးအစ်စ်မထားတော့ပဲအစ်စ်နှိမ်ပြီးတော့တန်ယုံယာယီတာဝန်ခံတာထားရှိပါတယ
်စစ်ကောင်စီလက်ထက်စီးပွားရေးအနေအထားကတော့အထူးပြောစရာကိုလိုမယ်မထင်ပါဘူးဝင်ငွေတွေကြာဆင်းအလုတ်ကင်တွေရှားပါကုန်စင်းနှုံးတွေဇက်တိုက်တက်နေတာတွေကတက်တီတရကပါပဲဘယ်လောက်တောင်အချိန်ကြီးဆိုးလဲဆိုလက်တလောအချိန်ကြီးမှာဆိုရင်ကုန်သွယ်ရေးကင်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖန်စီစစ်စစ်ရေးယူခံရတယ်လို့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းပို့ကုန်သွင်းကုန်လိုင်စင်ချပေးမဲ့လူလက်မှတ်ထိုးပေးမဲ့သူမရှိလို့လုပ်ငန်းရှင်တွေအခက်တွေ့နေပါတယ်။ရန်ကုန်စိတ်ကမ်းမှာကုန်စီအဝင်အထွက်ရတလောက်နီးပါးဖြစ်နေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။ပြောရရင်စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစလို့လူမှုရေးစီးပွားရေးနိုင်ငံရေးအထိုင်အလုံးပြတ်သွားခဲ့ပါပြီ။ဒါကြောင့်လဲ USIB ဆောင်းပါးကစစ်ကောင်စီဟာဒီအကြက်တဲကနေရုံထွက်နိုင်မလားစစ်ကောင်စီဟာဒီအကြက်တဲကိုကြော်နိုင်မလားလို့မေးခွန်းထုတ်ထားတာပါပရစီလာနဲ့ရဲမျိုးဟင်းတို့သုံးသက်ရေးသားထားတာကိုလေ့လာကြည့်ရအောင်ပါအာနာသိန်းချိန်ကစလို့ရက်ဆက်ကြမ်းကြုတ်စွာဖိနှိပ်ချေမုန်းလာတဲ့စစ်ကောင်စီဟာသူရင်ဆိုင်နေရတဲ့အခက်အခဲအကြက်တဲတွေရော့ကျသွားစီဖို့ထိုင်းနိုင်ငံသားကြီးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံပေးခဲ့တယ်ဒီလိုတွေ့ဆုံပေးတာဟာသူတက်တွင်းကလူတွေကိုနှစ်သိမ့်မှုပေးတာဖြစ်နိုင်တယ်လို့စစ်ကောင်စီတရားဝင်မှုရရေးအတွက်နိုင်ငံတကာကိုတွစ်ဆုံဆွေးနွေးရေးဆိုတာနဲ့ဆွဲဆောင်လိုက်တာလည်းဖြစ်နိုင်ပါတယ်။အဲ့ဒီနှစ်ခုနဲ့ဒုတိယအကြောင်းရင်းကပိုးဖြစ်နိုင်ပါတယ်။စစ်ကောင်စီဟာလက်ရှိအကြက်တဲကထွက်နိုင်ဖို့ဒေါအောင်ဆန်းစုကြည်နဲ့အန်ငယ်ဒီကတ်ကိုထုတ်သုံးခဲ့တာပါ။ဒါပေမဲ့ဒီလိုလှုပ်တာဟာစစ်ကောင်စီအတွက်ဘာမှအလုံးမဖြစ်ခဲ့ပါဘူး။
စစ်တကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အနေအထားနိုင်ငံရေးဖြစ်တည်မှုကပုံစံအစ်စ်ဖြစ်ပါတယ်။အဲ့ဒီပုံစံအစ်စ်နိုင်ငံရေးကမြန်မာနိုင်ငံရေးမှာစစ်တပ်ပါဝင်နေမှုအစုံသက်ရေး Federal Democratic နိုင်ငံထူထောင်ရေးနဲ့စစ်တပ်ဟာအရက်သားအစိုးရထိန်းချုပ်မှုအောက်မှာရှိရေးတို့ဖြစ်ပါတယ်။စစ်ကောင်စီဟာမတူကွဲပြားတဲ့မျိုးဆက်တွေပါဝင်တဲ့ခေါင်းဆောင်တစ်တွေရဲ့ခုခံတော်လှန်မှုတွေနဲ့ရင်ဆိုင်နေရတာပါ။တရရင်တလနဲ့ကအင်အားစုတွေနဲ့ PDF တွေရဲ့နေပြည်ထိတ်ချုပ်မှုပုံမကျက်ပြက်လာတာနဲ့အတူစစ်တပ်ကိုလည်းပို့ဖိအားပေးလာနိုင်တာတွေ့ရပါတယ်။အတိတ်ကရှိခဲ့တဲ့နိုင်ငံရေးပုံစံအဟောင်းမဟုတ်တော့ပါဘူး။အနာဂတ်နိုင်ငံတော်ဟာပုံစံအစ်စ်ဖြစ်ပါတယ်။စစ်တပ်လွတ်လာတဲ့2008ဖွဲ့စည်းပုံအောက်ကဖြည့်ရှင်းရေးဆိုတာပုံစံဟောင်းဖြစ်တဲ့အပြင်စစ်တပ်နဲ့အရက်သားအီလီတ်တချို့ကြားဖြည့်ရှင်းလို့ရနိုင်တဲ့အချိန်ကာလမဟုတ်တော့ပါဘူး။ ဒါအပြင်2011ခုနှစ်ကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာပြတ်သွားခဲ့ပါပြီ။ရှုပ်ထွေးတဲ့အခြေအနေကြီးချမှာလည်းအရွေ့နေတယ်လို့ဆိုနိုင်ပေမဲ့အုတ်ချုပ်မှုပုံစံသစ်ပေါ်လာနေပါပြီ။အဓိကကြတဲ့အင်အားစုတွေကတော့ NUG, EAO နဲ့ NUCC တို့ဖြစ်ပါတယ
်။ဆောင်းပါးရဲ့အဆုံးသတ်မှာပရစီလာနဲ့ရဲမျိုးဟင်းတို့ကမြမအရေးဖြည့်ရှင်းမယ်ဆိုရင်ထဲ့သွင်းစဉ်းစားတဲ့အဓိကအချက်၄ချက်ကိုဖော်ပြထားပါတယ်။အဲ့ဒီလေးချက်ကတော့စစ်ကောင်စီကနယ်မြေအများစုကိုမထိန်းထားနိုင်တော့တဲ့အပြင်အပေါ်စည်းအနေထားရဖို့မဖြစ်နိုင်တော့ဘူး။2008ဖွဲ့စည်းပုံအောက်မှာ NLD နဲ့စစ်တပ်တို့ကြားမှာပဲဖြည့်ရှင်းရမယ်အချိန်ကာလမဟုတ်တော့ဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြမအကြက်အတဲကိုဘယ်လိုပါဝင်ကူညီဖြည့်ရှင်းပေးရမလဲဆိုတာအခြေအနေအစ်နဲ့ကိုက်ညီတဲ့နီးလန်းတွေကိုရှာဖွေပြီးအလုပ်လုပ်သင့်တယ်။နောက်ဆုံးတစ်ချက်ကတော့တော်လိုင်းရင်အားစုတွေကြားမှာအခုတည်းပူပေါင်းဆောင်ရွက်မှုအားကောင်းစေဖို့ပိုပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ဖြစ်ပါတယ်။ပရစီလာနဲ့ရဲမျိုးဟင်းတို့ရဲ့ဆောင်းပါးကရှင်းပါတယ်။စစ်ကောင်စီကအတိတ်ကလိုနိုင်ငံကိုမထိန်းချုပ်နိုင်တော့ဘူး။အပေါ်စည်းအနေထားလည်းမရနိုင်တော့ဘူး။ဒီကနေ့အခြေအနေဟာအသစ်ဖြစ်တယ်။ဒါကြောင့်နီလန်ဟောင်းတွေစဉ်းစားဖို့အဟောင်းတွေနဲ့အလုံးမဖြစ်တော့ဘူး။ပုံစံသစ်နီလန်သစ်တွေနဲ့ချင်းကပ်ဖို့လိုတယ်လို့ဆိုထားပါတယ်။နီဂွန်ဂျိုအနေနဲ့ကိုလံဘီယာတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမောက်ခရှာရီဘာမန်ရဲ့မှတ်ချက်စကားကိုကိုးကားပေးရစီအဲ့ဒါကတော့အကြက်တဲတစ်ခုကိုအသုံးချနိုင်ဖို့ကအချက်နဲ့ချက်ပါပဲခင်ဗျားဘာဖြစ်ရှင်တာလဲဆိုတာတေချာသိဖို့နဲ့ဘယ်လိုလုပ်မလဲဆိုတဲ့နီလန်းကရှင်းလင်းနေဖို့ပါပဲတဲ့လက်ရှိမြန်မာ့နေဦးတော်လှန်ရေးရဲ့ပန်းနိုင်ကစစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးဆိုပြီးရှင်းရှင်းလင်းလင်းရှိတာမို့အဲ့ဒီပန်းနိုင်ကိုဘယ်လိုရောက်အောင်သွားမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်ကြောင်းပါခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ခဲ့တာပါတနုနေညာချန် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုကိုကြည့်ကြရအောင်ပါကချင်ပြည်နယ်ကမြေရှားတူဖော်မှုတွေယာယီရနာလိုက်ရလို့တရုတ်မြေရှားဈေးကွက်မှာကြက်ရိုက်နေပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာဒီအကြောင်းအရာကိုအချက်လက်ခြေပြုပိုင်းခြားဖော်ပြမှာပါရှင်
ကချင်ပြည်နယ်ကမြေရှားတူဖော်မှုတွေရန်နာလိုက်လို့တရုတ်မြေရှားဈေးကွက်မှာကြက်ရက်ရိုက်နေပါတယ်။ပြီးခဲ့တဲ့ဩဂတ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုအထင်ရှားတွေ့ရပါတယ်။တစ်ချိန်တည်းမှာပဲလက်ဘရောင်းတောင်ကျင်းနီစီမံကိန်းကဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုကြီးထွားနေပါတယ်။တစ်ဖက်မှာလည်းအွန်လိုင်းလိမ်လည်ကိန်းတွေကိုနှိမ်နှင်းဖို့ရောက်ပိုင်းခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်။စစ်ကောင်စီကစစ်ဆီးလာတဲ့အတွက်ကချင်ပြည်နယ်ပံဝါဒေသကမြေရှားတပ်ထုတွင်တွေကိုယာယီပိတ်ထားလိုက်ရပြီးတရုတ်မြေရှားဈေးကွက်ကိုပါကြက်ရက်ရိုက်နေပါတယ်။တဘာဝပတ်ဝန်းကျင်တက်ရောက်မှုတွေကိုစစ်ဆီးမှဖြစ်တဲ့အတွက်ဩဂတ်လနောက်ဆုံးပတ်ကစပြီးပိတ်ထားလိုက်တာပါ။ဒီအခြေအနေတွေကြောင့်တရုတ်မြေရှားဈေးကွက်မှာနှစ်နှစ်နီးပါးအတွင်းဈေးနှုန်းတွေစံချိန်တွေမြင့်တက်သွားပါတယ်။ ISP မြန်မာကပြုစုထားတဲ့ချက်လက်တွေအရအခုနှစ်9လတာအတွင်းမြန်မာကတရုတ်နိုင်ငံကိုမြေရှားတပ်ထုတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာတန်900နီးပါးရှိခဲ့တာပါ။ဒါဟာတရုတ်နိုင်ငံကမြေရှားတင်သွင်းမှုတန်ဖိုးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။စစ်ကောင်စီကတော့မြေရှားတူဖော်မှုတွေကိုတရားဝင်ခွင့်ပြုထားတာမရှိဘူးလို့ပြောထားပါတယ်။စကိုင်းတိုင်းကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီရန်စီကုမ္ပဏီနဲ့ဒေသခံပြည်သူတွေအကြားတင်းမာမှုတွေပြန်လည်ကြီးထွားနေပါတယ်။စီမံကိန်းအရှိတ်ဘက်ကဝမ်မေးရွာဟောင်းမှာစစ်ကောင်စီတပ်ရဲ့အကူအညီနဲ့နေရာတိုးချဲ့တင်းယူတာတွေဝမ်ပေါင်းကုမ္ပဏီကလုပ်လာတာကြောင့်ပါ။ဒါကြောင့်ဒေသခံပြည်သူတွေရဲ့ဆန္ဒပြမှုတွေ6ကြိမ်ထက်မနည်းရှိခဲ့ပါတယ်။တစ်ဖက်မှာတော့မကွေးတိုင်းငပဲမြို့နယ်ကတရုတ်မြန်မာဓာတ်ငွေပိုက်လိုင်းဆောင်စစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တခုကတိုက်ခိုက်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဟောင်းမစ္စတာချင်ကန်းရဲ့နေပြည်တော်ခီးစဉ်နောက်ပိုင်းဓာတ်ငွေပိုင်လိုင်းနဲ့ကျင်းနီစီမံကိန်းဆောင်စစ်ကောင်စီတပ်တွေတိုက်ခိုက်ခံရတာ၄ကြိမ်ထက်မနည်းရှိခဲ့ပါတယ်။ နေသက်ဒေတာကအွန်လိုင်းနေလေဂိုင်းတွေကိုနေနေမှုဝါကိုကန့်တဲ့မိုင်းလာဒေတာအနာပိုင်တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်ပူးပေါင်းစစ်ဆင်ရေးလုပ်ပြီးပြစ်မှုကျွလွန်သူတရုတ်နိုင်ငံသား1500နီးပါးကိုဖမ်းဆီးတာတရုတ်နိုင်ငံစီပြန်လွှဲခဲ့တာပါတရုတ်ထိုင်းနဲ့လာအိုကသုံးနိုင်ငံသံအမတ်တွေရန်ကုန်မြို့ကတရုတ်တန်ရုံမှာဩဂတ်လအတွင်းတွေ့ဆုံပြီးရာဇဝတ်ဂိုင်းတွေကိုနေနေမှုဆွေးနွေးခဲ့ပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတောင်ပိုင်းစစ်ဒေသဒုတိယဌာနချုပ်မူလဲဒေပြည်တော်ကိုလာရောက်ပြီးတရားဥပဒေစိုးမိုးရေးတင်နန်းပေးဖို့စစ်ကောင်စီနဲ့ဆွေးနွေးခဲ့ပါတယ်တရုတ်ပြည်တွင်ဖိအားပေးမှုတွေကြောင့်ရာဇဝတ်မှုတွေနေနေရေးတရုတ်အစိုးရကအရှိန်မြင့်လာတာပ
ါ ISP မြန်မာမြင်ကွင်းကျန်မှတ်စုအစီအစဉ်ပါရှင်ဒီအစီအစဉ်ကိုဒီ Facebook စာမျက်နှာဖြစ်တဲ့ကျမတို့ဒီကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ YouTube မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြော်ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမာဗီရီကအကိုမများရေဒီယိုကတော့အမြဲတမ်းနားထောင်နေပါတယ်စာဘလို့ပို့ရမှန်းမသိလို့စမ်းပို့ကြည့်တာပါရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီရီကအကိုမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါတောင်းပေးတဲ့ဆုနဲ့ပြည့်ပြရစေနော်အခုစာရောက်ကြောင်း Messenger ကနေပြီးတော့လဲစာပြန်ရေးထားပါတယ်အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်ဖြူရီစီစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ရေညာတိုင်းနားထောင်ဖြစ်ပါတယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါ VOA ကိုကျေးဇူးတင်ပါတယ
်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တနေ့ကျမတို့စီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြီးစုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေဒီမှာနောက်ထပ်တစ်ယောက်ကတော့သူနာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်ကျမလည်းအတန်မထွက်တက်လို့ဒီသောရရှင်သူစာကိုကျမပြန်ချပေးရဲဆိုတော့သိမှာပါနော်သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်ကျွန်တော်က YBS မော်တော်ယာဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းရင်ဖွင့်ခြင်းပါတယ်ကျေးဇူးပါ VOA ရေ
ဟုတ်ကဲ့ပါကျမတို့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါလေရှင်။ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မြို့ပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မြို့အဲ့လိုမျိုးမဲဆောက်မြို့တနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့ကျမအစီအစဉ်တင်ဆက်တဲ့မညွညွလင်းကိုပြောထားပါမယ်။လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်။ကျေးဇူးအထူးတင်ပါတယ်။တော်ရရှင်တရားဦးကျော်ဝင်းဆိုတဲ့တော်ရရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်ပြီးကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေချပေးခြင်းပါတယ
် VOA ရေးနေ့စဉ်သတင်းကြေညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တစ်ယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပရိသတ်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။ရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။နေ့စဉ်အားပေးလျက်ပါ
။ဟုတ်ကဲ့ပါ။ဦးကျော်ဝင်းကြီး။တခြားသောရရှင်တွေလည်းအလားတူမိကွန်းတွေမေးလာတာရှိလို့ကျွန်မတခါကပြန်ဖြေပေးပူပါရယ်နော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါရဲ့ရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။ အခုတော့ကျမတို့ internet တွေကလည်းပိုကောင်းမြန်မာပြည်ကပြည်သက်ကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာဇုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီး radio အဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာရေဒီယိုထုတ်လွှင့်တာကိုနည်းနည်းရှင်းပြချင်ပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လည်းဒီချိုတင်ပြီးတော့အတန်တွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ခလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ်အခုကင်မရာတွေနဲ့ရိုက်နေတာမျိုးတချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရိပ်မျက်နှာငယ်နေပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုံးတော့မယ်ဆိုရင်ကျမတို့လက်ကို3-5စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်လည်းအထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြင်ရနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်အခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေးရတာဖြစ်ပါတယ်ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါတယ်ရှင်နောက်ထပ်ရေးလာတဲ့သောရရှင်ကလည်းလေးလေးဆိုတဲ့သောရရှင်မှာနှစ်တည်းအကြာကြီး VOE ကိုနားဆင်ခဲ့သူဖြစ်ပါတယ
်မင်္ဂလာပါ VOE ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီစာလည်းတစ်ခါမှမရေးဖြစ်ပါဘူးကျွန်တော်ညစဉ်ညတိုင်းတော့နားထောင်ဖြစ်ပါတယ်ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါVOA ကမအေးတန်တာကျော်ကတောတာရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ် VOA ရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါကျမ်းမာချမ်းသာကြပါစေ VOA ရေ
ဟုတ်ကဲ့အသက်48နှစ်သောရရှင်စာရေးကြပါအောင်လို့ပြောရကြတော့နှက်သွားပါပြီနော်စာရေးတာကျေးဇူးတင်ပါတယ်ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်နားထောင်တယ်ဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်သူတို့ကနေဖန်ယူနာစင်မှုအစ်စ်မပြင်းဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်။ကျမတို့အဲ့နေရာတွေမှာဓာတ်ရရောနောက်ပြတော့မှအားရင်လဲနောက်အားရောမှပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်။ကျမရွှင်လန်းပါစေကြောင်းလဲဆုတောင်းပေးချင်ပါတယ်ရှင်။ကိုဆက်ပြီးရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါတယ်။မြန်မာပြည်သူတွေရဲ့အတန်းကိုကဘာကတည်အောင်လှူဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ်
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါလန်တဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခင်းနောက်ကြကြံနေကြတာကြားပါပြီအခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းတုံးလို့မရတော့ပါဘူးမြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ်ဒိုင်ဒေတာကန်ဒီဟာစားဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်စေဝါတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်ဒါကိုကဘာကသိအောင် VOA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ May God bless you VOA
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လေအခြေအနေကခါတိုင်းထက်အထူးပိုပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။အားလုံးအဆင်ပြေကောင်းမွန်တဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဘောရူပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်
အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြည်မပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ၏ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုရယ် view မြမပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြမပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ Tomorrow ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bammi.viewnews.com ဖြစ်ပါလိမ့်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြမပြည်ကပေးစာအစီအစဉ်ကိုမအေးသနာကျော်တင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစံပြဒီကမ္ဘာသတင်းများအစီအစဉ်ကိုကျမတို့တင်ဆက်မှာပါပြီးခဲ့တဲ့အပတ်ကထုတ်လွှင့်သွားတဲ့ဒန်နာယီတဲကရေနကောက်တကယ်လိုက်ရှာနေတာခရုပညာပေးတဲ့နေရာမှာနာမည်ကြီးသူစတဲ့ထူးခြားစံပြသတင်းတွေကိုမအေးသန့်စင်တဲ့အတူကိုဝင်းခတ်မှောင်ပြောပြထားတာကိုပြန်ပြီးတော့တင်ဆက်မှာပါရှင
်ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်စက်တင်ဘာ၈ရက်နေ့တော့က Red Bull ကျွမ်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြည့်ပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်2022ကမ္ဘာဖလားဘောလုံးပွဲမှာလက်ရွေးစင်စုကူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကားမောင်းသမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်။သမိုင်းတစ်ချောင်းအကောင်းဆုံးလို့အထိပ်ပေးရတဲ့ Greatest of All Time ကိုအတူကောက် GOAT GOAT လို့ခေါ်တာပါ။မက်ဆီကသူ့အတွက် GOAT အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်။အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမှောက်အောင်မောင်းရတာပါအခက်ခဲတွေကိုကြောချောင်းတင်းရင်ပန်းနိုင်ကိုဉဏ်ဆုံးဝင်နိုင်အောင်ပြိုင်ရတာလဲဖြစ်ပါတယ်ခင်ဗျာ
ဂျာနီနိုင်ငံကလူမှုကွန်ရက်ပေါ်မှာထင်ရှားတဲ့သူအွန်လိုင်းဆယ်လီတယောက်ကခယူပက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါတယ်အမွေးလေးမကျုပ်အတန်လေးမစူးအလုတ်ရှုပ်လဲတတ်တာတွေခရုပက်ကြီးတွေကိုအိမ်မွေးထိတ်ဆန်အဖြစ်မွေးကျင်တပင်းများလာနဲ့အမျှပက်ကြီးအကြောင်းသိကောင်းစရာသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူနစ်မြို့အခြေဆိုင်ခရစ်ဘာကလီးဆိုတဲ့ကလေးနှစ်ယောက်အမေကဝါနာအရသူ့ရဲ့အိမ်မွေးထိတ်ဆန်တွေအကြောင်းဗီဒီယိုဘလော့ဂ်တင်ခဲ့ပြီးတဲ့နောက်မှာပြည့်သက်တွေတူလာတာပါသူရဲ့သားအကြီးရဲ့အကျဉ်းပြုချက်အရာ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာရင်းချင်းပင်ပရိသတ်အယောက်3000ရရှိခဲ့ပါလေအခုတော့သူကပက်ကြီးပညာရှင်ဖြစ်နေပါပြီပက်ကြီးတွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတဆင့်ပက်ကြီးအကောင့်ငယ်လေးတွေကိုရောင်းချပေးနေပါလေဆလမလောက်ရှိတဲ့ပက်ကြီးကအစခရုပက်ကြီးအရွယ်ဆုံးကိုကုန်တင်9000ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင့် 9000 လောက်ရှိသွားပါပြီတက္ကသိုလ်ကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ရှင်ခဲ့တဲ့ခရစ်ဘတ်ကလီတယောက်အခုတော့ခရုပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီခရုပက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးနေသူတို့အတွက်အစားဘယ်လိုကြွေးရမလဲသူတို့နေထိုင်ဖို့တင့်တင့်နဲ့စုထိုင်းစားဘယ်လောက်ရှိတယ်လဲကလေးတွေအတွက်ဆိုရင်ဘယ်လိုပက်ကြီးမျိုးကိုစမွေးရကောင်းမလဲဆိုတဲ့အကြောင်းအရာတွေကို အွန်လိုင်းပေါ်ကနေတဆင့်သူကမျှဝေပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလေ။အခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချင်းပြည့်ဝင်တဲ့တရားတွေတခြားအကူတွေပါခံထားရပါလိမ့်ရှင်။
တောင်ပိုင်းကတိလ်ဘတ်မြို့မှာတော့စပယ်နီတဲ့ဆန်နီရီထောင်ချီစူဝေးပွဲကိုအောက်ဂိုလာထောင်ပိုင်းမှာနှစ်ဆင်ကျင်းပလည်ရှိပါတယ်။ကဘာမှာလူဦးရေရဲ့တိရဂိုင်နှုံးကနေ200ဂိုင်နှုံးလောက်ပဲငကိုစပယ်နီအောင်ပေါက်တာပါ။ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနီအောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီအောင်ငကိုစပင်ရှိသူတွေကအသားဖြူရက်ကြပြီးမျက်လုံးအောင်လဲဖျော်တတ်ပါတယ်။နေအောင်ကခရမ်းလုံရောက်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးမဲချောက်ပေါက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပင်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။ငကိုစပင်အနီးရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုစပင်နဲ့တူတဲ့သူရုပ်ဆင်တဲ့သူတွေအတူရှိနေရတော့တယောက်ထဲအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
ကော့လန်ရဲ့ Loch Ness ရေကျူရေကန်ကြီးထဲမှာရှီဟောင်းဒဏ္ဍာရီတွေကရေနဂါးကြီးရှာဖွေပွဲကိုဩဂုတ်လနောက်ပိုင်းတော့အကြီးအကျယ်ကျင်းပခဲ့ပါလေ။ Loch ဆိုတာကတော့ Scotland ဘာသာစကားနဲ့ရေကျူရေကန်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် Loch Ness ရေကျူရေကန်ထဲမှာလေပင်းရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မင်းပေါ်လာတတ်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေကနှစ်50ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်100လောက်ကညီထီးတဲ့ကန်ရီထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။ Loch Ness ရေကန်ပေါ်ကနေအနီအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ drone ရင်းတွေပြန်တန်းပြီးတော့လည်းရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အတန်ဖန်းဆက်တွေတုံးပြီးထောင်လန်းခဲ့ကြပါမယ်လေရှာလို့မတွေ့ခဲ့ကြပါဘူး Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖယ်နဲ့အီယာမငရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါလိမ့်ရှင်
ဒါကတော့တနင်္ဂနွေညချမ်းတင်ဆက်နေကြထူးခြားစပြာကမ္ဘာသတင်းများအစီအစဉ်ကိုမိုက်တန်းစင်နဲ့ကိုဝင်းခမောင်တို့တင်ဆက်ခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင
်ယူကရိန်းနိုင်ငံကဝင်ထွက်လုပ်တဲ့သင်္ဘောတွေကိုတိုက်ခိုက်မယ်လို့ရုရှားကချင်းချောက်ထားတဲ့ကြမ်းမှာပဲယူကရိန်းနိုင်ငံထွက်ဂျုံတွေတင်ဆောင်လာတဲ့သင်္ဘောနောက်ထပ်တစ်စင်းတူရကီနိုင်ငံကိုဒီကနေ့တင်းနှွေနေပဲရောက်သွားပါတယ်ကျုံတန်းကြီး 18,600 တင်ဆောင်လာတဲ့ပလောင်နိုင်ငံမှတ်ပုံတင်သင်မောဟာအချင်းနိုင်ငံကိုဆက်လက်ထွက်ခေါ်သွားမှာပါမြမအရေးဖြစ်ရှင်မှုရှစ်တော်အရှေ့နိုင်ငံများအတင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ်ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရာအဓိကမူဖြစ်ရှိနေစေဖြစ်ပြီးစစ်ကောင်စီကအကောင့်ထဲပေါ်ဖို့လဲတိုက်တွန်းတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်တနိုမဆူရီကမနေ့ကတော့ကုလသမဂ္ဂထရီညီလာခံမင်းခွန်းထဲမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ7ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုပကတ်တွေကြီးထွားလာတာကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ထားပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာကြောင့်အာဆီယံအသင်းဝင်အလို့အပဝင်နိုင်ငံတကာအတိုင်းဝန်းကစိတ်ပြစ်နေကြတာပါပြပရောက်မြန်မာအလို့သမားတွေရဲ့လစာတွေကအနည်းဆုံး25ရာခိုင်နှုန်းကိုမိသားစုထံပြန်ပို့ရမယ်အစီအစဉ်ကိုဒီနေ့ဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြကြပါတယ်ဝင်ငွေ၄ပုံတစ်ပုံကိုတရားဝင်ငွေလွှဲစင်းနဲ့ပြန်ပို့ဖို့စစ်ကောင်စီကစီစဉ်တာကိုစန့်ကျင်တဲ့အနေနဲ့ထားရောက်မြန်မာအလို့သမားတွေနဲ့အလို့သမားတွေလှူရှားသူတချို့ကုလသမဂ္ဂရုံးပြင်ပွဲမှာဒီနေ့ပဲဆန္ဒပြကြကြတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တနုနေညချမ်းအတွက်တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါဒီနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင်ပြည်ဝမြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.vo voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။